အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာနိုင်ငံအရေးကိုအာရှဒေသတွင်းအင်အားကြီးသုံးနိုင်ငံကနိုင်ငံသားဝန်ကြီးတွေနဲ့ကြာသပတေးနေ့မှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်၊ဩစတြေးလျနိုင်ငံသားဝန်ကြီးမရီစပိန်၊အိန္ဒိယနိုင်ငံသားဝန်ကြီးဒေါက်တာ S. ဂျိုင်ရှန်ကာနဲ့ဂျပန်နိုင်ငံသားဝန်ကြီးတိုရှိမစ်ဆုမိုတေဂျီတို့ဟာကမ္ဘာစင်ခေါ်မှုတွေအတွက်လေးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ Quad အဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်မှုအမြန်ပြန်ရလာစေဖို့အရေးတကြီးလိုအပ်နေကြောင်းဆွေးနွေးခဲ့ကြတာပါ။လေးနိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေဟာကမ္ဘာစင်ခေါ်မှုကြီးတွေဖြစ်တဲ့ COVID-19 ကာယရောဂါဆိုင်ရာတုံ့ပြန်ရေးနဲ့ပြန်လည်နယ်လန်ထူရေးရာသီဥတုပြောင်းလဲမှုဆိုင်ရာတွေမှာလေးနိုင်ငံလက်တွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုသတင်းမှာဖြန့်ချိမှုတိုက်ဖျက်ရေးအကြမ်းဖက်ဝါဒစွဲတိုက်ဖျက်ရေးနဲ့ရေချောင်းလုံခြုံရေးကိစ္စရပ်တွေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးအပါအဝင်ဒေသရင်းဒီမိုကရေစီခိုင်မာရေးဦးစားပေးလှုပ်ဆောင်မှုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အာရှဒေသကိုဦးစားပေးတဲ့အပြန်အလှန်ကူညီပံ့ပိုးမှုတွေလှုပ်သွားမှာဖြစ်ကြောင်းလေးနိုင်ငံနိုင်ငံသားဝန်ကြီးတွေထားလောင်းခရီးပြုခဲ့ကြတဲ့အပြင်ရေချောင်းလွတ်လပ်ခွင့်နဲ့နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုထောက်ခံပံ့ပိုးပေးတာအပါအဝင်Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိစေဖို့ပူးပေါင်းဆောင်ရွက်ရေးပုံမှုခိုင်မာအောင်လှုပ်ဆောင်ကြမှာဖြစ်ကြောင်းလည်းကြေပြုခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာအရေးနဲ့ပတ်သက်ပြီးလက်ရှိဖြစ်ရတဲ့အတွက်အထူးစိုးရိမ်ကြောင်းပြောကြားခဲ့သလိုမြန်မာစစ်ကောင်ဆောင်နေအနေနဲ့ဖမ်းဆီးထားတဲ့မြန်မာအစိုးရခေါင်းဆောင်တွေအရဖက်အဖွဲ့အစည်းကခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲတွေမှာဖော်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါတယ်။